ကရင်ပြည်နယ်ကော့ကရစ်မြို့တွင်နေရာတချို့ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLD နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနက်ကဝင်ရောက်တိုက်ခိုက်ပြီးတော့မြန်မာစစ်တပ်နဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတချို့ရှိတဲ့အကြောင်း KNLD နဲ့ပူးပေါင်းတပ်ဖွဲ့ဖြစ်တဲ့ကြားပြူတပ်ခွဲငါတပ်ရင်းမှုဖြစ်တဲ့ကိုဇွဲက VOA ကိုပြောပါတယ
်။ကျွန်တော်အဖွဲ့တွေပါဝင်တော့တော့ကျွန်တော်တို့ကရန်သူတွေဟိုအလောင်း9လောင်း10လောင်းရထားတယ်အဲ့လည်းတော့ဒီစုလက်တွေရထားတယ်ပေါ့နော်အားလုံးဒီလိုပြန်ကော့ပြီးဖြစ်ပြီးသွားတယ်ပေါ့နော်မျိုးကိုပြင်းနိုင်တဲ့နေသားတော့ရှိတာပေါ့ဗျာဒါကြွားတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကဒါကြားပြီးစစ်ကြောင်းနဲ့ပူပေါင်းအနီးအနားစစ်ကြောင်းနဲ့ပို့ချတဲ့ရဲ့ဂျူဟာအောက်မှာဆိုလို့ရှိရင်ကော့ပြီးမျိုးထိန်းဖို့ကကျွန်တော်တို့ကသိမခတ်တဲ့အခြေအနေမျိုးပဲတွေ့တာဒါပေမဲ့ပါလဲဆိုအဲ့ဒီအနီးအနားမှာပြန်ဝင်းရံထားတဲ့ဆလာဂျူးစက်ကိုလို့နှစ်ခွန်ငါတို့ဒီမျိုးတို့တည်ရင်းတွေကိုပြန်ပြီးတော့မှနေပူဇံပြူဟာတို့ဒါတွေကိုပြန်ထိနိုင်မှမြို့အတူတကျထိုင်လို့ရမှာလေအဲတော့မြို့အတူတကျထိုင်ဖို့အတွက်ကတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်ပြင်ဆင်ရအောင်ပဲအဲမြို့သိမ်းဖို့ကတော့အဲ့လောက်ခက်ပါဘူ
းစစ်ကောင်စီဘက်ကတော့ KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝန်ထမ်းအင်အားတွေနဲ့လူတွေရက်ွက်တွေရုံးဆောက်ဦးတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ပြည်သူတချို့နဲ့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တော့အတိအကျဖော်ပြခြင်းမရှိပါဘူးကော့ကရစ်မြို့ဟာကရင်ပြည်နယ်အတွင်းအချက်ချာကြတဲ့မြို့ဖြစ်ပြီးတော့ပတ်ပတ်လည်မှာဖအံကြိုင်စိတ်ကြီးလှိုင်းပွဲမြဝရီနယ်ကြိုက်မြို့မြို့တွေရှိပါတယ်ကော့ကရစ်မြို့နယ်အတွင်းမှာကော့ကရစ်နယ်ဂျုံတိုးနှစ်မြို့ပါဝင်ပြီးတော့နှစ်မြို့ပေါင်းလူဦးရေ9သိန်းနီးပါးရှိတဲ့မြို့လည်းဖြစ်ပါတယ်တိုက်ပွဲနောက်ဆုံးအခြေအနေတွေကို VOA ကဆက်လက်စုံစမ်းဆဲဖြစ်ပါတယ်ရှင်